ဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာမိမိတို့ယုံကြည်ပြီးအာဇာဒေသအပါအဝင်နေရာအများပြားမှာဒီစံတန်မှုတွေချင်းချောက်ခံနေရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကပြောရင်းမြန်မာနိုင်ငံအခြေအနေကိုထည့်ပြောသွားပါတယ
် In Burma the military is attempting to overturn the results of a democratic election and is brutally repressing peaceful protesters
မြန်မာနိုင်ငံမှာစစ်တပ်ဟာဒီမိုကရေစီနှိကျယူကောက်ပွဲတစ်ခုရဲ့ရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့ကြိုးစားနေပြီးငြင်းငြမ်းစွာဆန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွဲနေတယ်လို့ဝန်ကြီးအန်ထိုနီဘလင်ကန်ကဒီကနေ့ပြောပါတယ်ကာဝေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျပန်နိုင်ငံမှာရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတုမိုတကီကာဝေးဝန်ကြီးနိုဘူကီရှီရိုနဲ့နှစ်အပေါင်းနှစ်အစီအဝေးပြီးတူဂျိုနိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါဒါအပြင်ဝန်ကြီးဘလင်ကန်နဲ့ဝန်ကြီးအော်စတင်တို့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပြီးဒီခီးစဉ်ကလည်းအာဆာဒေသခီးစဉ်ဖြစ်နေပါတယ်။ဂျပန်နိုင်ငံစီဝေးပွဲအတွင်းဒေသတွင်းမှာတရုတ်နိုင်ငံကဩဇာလွှမ်းမိုးမှုကြိုးစားနေတာနဲ့ပတ်သက်တာအပါအဝင်တောင်တရုတ်ပင်လယ်ကြီးမြောက်ကိုရီးယားရေးတို့သောမကမြန်မာနိုင်ငံမှာဆက်ရနာတင်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံအဆင့်မြင့်တောင်းဝန်ရှိသူတွေဆွေးနွေးကြတာပါ။ဝန်ကြီးနှစ်ယောက်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်။